လူမျိုးတုံးသက်သက်မှုနဲ့ရက်ဆက်တန်းကျုံမှုတွေကိုကာကွယ်ရေးဆိုင်ရာအစည်းအဝေးတစ်ခုကိုအမေရိကန်အစိုးရကကြေညာပြီးကထုတ်ပြန်ခဲ့ပါတယ်။အခုလိုထုတ်ပြန်တာဟာအမေရိကန်နိုင်ငံအနေနဲ့ရက်ဆက်တန်းကျုံမှုတွေကိုကာကွယ်လျှော့ချတုံ့ပြန်သွားဖို့တာဏိတန်ချတာမှုကိုဖော်ပြလိုက်တာဖြစ်တယ်လို့လည်းဆိုရတယ်။2018ခုနှစ်အမျိုးသားလူကြုံရေးမဟာဗျူဟာအရလူမျိုးတုံးသက်သက်မှုနဲ့ရက်ဆက်တန်းကျုံမှုတွေကိုကျူးလွန်သူတွေကိုအရေးယူနိုင်ဖို့လှုပ်ဆောင်မယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီအစီအစဉ်လာမှာအမေရိကန်အစိုးရအနေနဲ့ရက်ဆက်တန်းကျုံမှုတွေကာကွယ်ရေးစွမ်းဆောင်ရည်မြင့်တင်ရေးအဲ့ဒီလိုကာကွယ်ရမှာအထူးတကားပါဝင်ဆောင်ရွက်ရေးအတွက်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့လည်းဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပါရှိပါရယ်။ကြာသေးငယ်မြန်မာနိုင်ငံဖြစ်ပွားခဲ့တဲ့ရက်ဆက်တန်းကျုံမှုတွေအတွက်တရင်အချက်လက်စုဆောင်ခဲ့တဲ့ကုလသမဂ္ဂလည်းအဖွဲ့အစည်းနဲ့နိုင်ငံတိုင်းဝိုင်းနဲ့အမေရိကန်ဆူရနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဆိုပါရယ်။ဥပမာအဖြစ်2011ခုနှစ်မှာလူခွေးရဲ့ရက်ဆက်တန်းကျုံမှုဆိုင်မြန်မာလူကြိုကြီးတပ်ဖွဲ့တွေရဲ့ကျူးလွန်ခဲ့တာနဲ့ပတ်သက်ပြီးရရှိတဲ့တရင်အချက်လက်တွေနဲ့ဒုတိယရရှိတဲ့တပ်ပုံမှတ်တမ်းတွေကိုလွတ်လပ်တဲ့နိုင်ငံကအချက်လက်ရှာဖွေရေးအဖွဲ့ကိုပြည့်ရခဲ့တာမျိုးလို့ဆိုပါရယ်။အဲ့ဒီအစီအစဉ်ကထုတ်ပြန်ကြောင်းကြေညာသူကျော်ပွင့်ရအမျိုးသမီးတူကလည်းမြန်မာနိုင်ငံအတွင်းကရက်ဆက်တန်းကျုံမှုတွေမှာပါဝင်သူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ထောင်စုပြည်ဝင်ရေးဗီဇာပိတ်ပင်ချမှတ်ရည်ယူထားပြီးဖြစ်တယ်လို့ VOA ကဖြေကြားရမှာပြောသွားခဲ့ပါရယ်။အမေရိကန်နိုင်ငံဟာသူတို့ရဲ့သဘောထားချင်းတိုက်ဆိုင်တဲ့နိုင်ငံတွေနဲ့လည်းအမြင့်မြင့်ပလဲမှုတွေပုံမှန်ပြုလုပ်လို့ရှိပြီးအရင်းယူတုံ့ပြန်ဆောင်ရွက်မှုတွေကိုပူးပေါင်းဆောင်ရွက်ဖို့လည်းဆွေးနွေးကြရမှာကင်မရွန်နဲ့မြန်မာနိုင်ငံတို့ရဲ့အခြေအနေတွေကိုလည်းစီမံအရာရှိတွေကြားဆွေးနွေးနိုင်ခဲ့တယ်လို့အစီအစဉ်မှာဖော်ပြထားပါတယ်။ရက်ဆက်တန်းကျုံမှုတွေကိုကာကွယ်လျှော့ချတုံ့ပြန်နိုင်မှုအတွက်အင်ဂျီရောအနေနဲ့ရက်ဆက်တန်းကျုံမှုကြိုတင်အတိပေးရေးလုပ်ငန်းအဖွဲ့ကိုလည်းဦးဆောင်သွားမယ်လို့အစီအစဉ်မှာဖော်ပြပါရှိပါတယ်ခင်ဗျ။